တော်ရစီပါခင်ဗျာမြန်မာနိုင်ငံစစ်အစိုးရအနေနဲ့ရှင်းတဲ့မှာကျင်းပမယ်အာဆီယံထိပ်သီးဆွေးနွေးပွဲကိုအေရှင်ဖြစ်လက်ခံကျင်းပမှာမဟုတ်ကြောင်းသဘောတူထားပြီလို့ကမ္ဘောဒီးယားနိုင်ငံလွှတ်တော်ဥက္ကဋ္ဌမင်းသားကြီးရနာရစ်ကပြောကြားလိုက်ပါတယ်။2006ခုနှစ်မှာအာဆီယံအဖွဲ့အလှကျဥက္ကဋ္ဌတာဝန်မြန်မာနိုင်ငံကိုပေးစစ်မပေးစစ်အငင်းပွားနေတဲ့အချိန်မှာပဲအခုလို့ပြောကြားလာတာဖြစ်ပါတယ်။ဦးသံလွင့်တော်ကဆက်လက်တင်ပြပါလိမ့်မယ်ခင်ဗျာ။
2006ခုနှစ်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံမှာလက်ခံကျင်းပပေးမှာမဟုတ်ဘူးလို့မြန်မာစစ်အစိုးရကသဘောတူထားပြီးဖြစ်ကြောင်းကမ္ဘောဒီးယားလွှတ်တော်ဥက္ကဋ္ဌမင်းသားကြီးနိုရိုဒွမ်ရနာရစ်ကပြောကြားလိုက်ခြင်းဟာမြန်မာနိုင်ငံအနေနဲ့အာဆီယံအလှကျဥက္ကဋ္ဌတာဝန်ယူမယူဆိုတဲ့အဖြေကိုတော့ကြတိပြတ်ပေးနိုင်ခြင်းမရှိသေးပါဘူး။အာဆီယံအလှကျဥက္ကဋ္ဌတာဝန်ကိုမြန်မာနိုင်ငံကိုပေးအပ်ဖို့အရေးဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားအတော်လေးအကြတဲ့တွေ့စရာအကြောင်းတရားဖြစ်နေပါတယ်။လွန်ခဲ့တဲ့တစ်ပတ်ကျော်ဧပြီလ10ရက်နေ့ကဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေအလို့သဘောတွေ့ဆုံခဲ့တဲ့ကတော့အာဆီယံအဖွဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူရေးမယူရေးဆိုတာဟာမြန်မာစစ်အစိုးရအနေနဲ့ကိုယ်တိုင်ဆုံးဖြတ်ဖို့ပဲဖြစ်ပါကြောင်းဒါပေမဲ့အဲ့လိုတာဝန်ယူမဲ့2006ခုနှစ်မတိုင်မီပြည်တွင်းမှာနိုင်ငံရေးပြောင်းလဲမှုဒီမိုကရေစီပေါ်ဆောင်မှုနဲ့အမျိုးသားယဉ်ကျေးစီကိစ္စတွေကိုလှုပ်ဆောင်သွားဖို့တော့လိုအပ်မှာဖြစ်ကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကပြောကြားထားခဲ့ကြပါတယ်ဒီပြဿနာတွေအပြင်မြန်မာနိုင်ငံစစ်အစိုးရရဲ့စိုးဝါလာတဲ့လူခွင့်ရေးကျူးလွန်ဖောက်ပြက်မှုတွေအကြောင်းလို့ထောက်ပြပြီးမြန်မာနိုင်ငံအလှည့်ကျဥက္ကဋ္ဌအဖြစ်ကျင်းပပေးမယ်အာဆီယံဆွေးနွေးပွဲတွေကိုတပိတ်မှောက်ကောင်းမှောက်ရလိမ့်မယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂကပြည်အားပေးပြောကြားထားပါတယ်။အာဆီယံဖွဲ့ထဲမှာတော့အင်ဒိုနီးရှား၊ဖိလစ်ပိုင်၊စင်ကာပူစတဲ့နိုင်ငံတွေကမြန်မာစစ်အစိုးရကိုအလှည့်ကျဥက္ကဋ္ဌမပေးလိုတဲ့သဘောအလေးကဲတဲ့ပုံရှိနေပြီးလော၊ကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကတော့မြန်မာစစ်အစိုးရဘက်ကိုထောက်ခံပေးမယ်လို့ဆိုပါတယ်။အထူးသဖြင့်ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကမြန်မာနိုင်ငံအလှည့်ကျဥက္ကဋ္ဌတာဝန်ယူသေးဖို့ထောက်ခံပါတယ်လို့အတိအလင်းပြောကြားထားပါတယ်။အဖြေအတိအကျမရနိုင်သေးတဲ့ဒီအကြောင်းကိုဒီသတင်းပတ်ကုန်ပိုင်းဂျကာတာမြို့တော်မှာအာရှအာဖရိကထိပ်သီးဆွေးနွေးပွဲနဲ့ဗန်တောင်ဘဲမလိုက်လှုပ်ရှားမှု250ကြည့်အခမ်းအနားတွေမှာဆွေးနွေးမှာမဟုတ်ဘူးလို့ဂျကာတာမြို့တော်မှာရောင်းနေနေပြီးဖြစ်တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းကဒီနေ့ပဲသတင်းထုတ်တွေကိုပြောပါတယ်။
We come here to discuss about the Afro-Asian commemorative summit.
ဒီလိုလာတာအာရှနဲ့အာဖရိကဆွေးနွေးပွဲနဲ့အထိမ်းအမှတ်တွေအတွက်ပဲလာတာပါမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စကိုဘာမှဆွေးနွေးကြမရှိပါဘူးလို့ဦးညံဝင်းကပြောသွားတာပါဒီအာရှအာဖရိကထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေလည်းတက်ရောက်ပါလိမ့်မယ်မြန်မာနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူသင့်မယူသင့်ဆိုတာနိုင်ငံတွေအကြားသဘောအမျိုးမျိုးရှိနေတာနဲ့ပတ်သက်လို့ဘယ်လိုသဘောရပါသလဲဆိုတဲ့မေးခွန်းကိုနိုင်ငံသားရေးဝန်ကြီးဦးညံဝင်းက
This is our own decision and why I have no comment to say
ဒါကကျွန်တော်တို့ကိုယ်တိုင်ဆုံးဖြတ်ရမယ့်ကိစ္စပါအခုတော့ဘာမှပြောစရာမရှိသေးပါဘူးလို့ဖြေကြားသွားခြင်းဖြစ်ပါတယ်အာဆီယံအဖွဲ့မှာထုံးစံအရအလှည့်ကျဥက္ကဋ္ဌတာဝန်ယူရတဲ့နိုင်ငံဟာအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့အရေးပါတဲ့နိုင်ငံကောင်းဆောင်တွေပါဝင်တဲ့ဆွေးနွေးပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပပေးရပါတယ်။အခုကမ္ဘောဒီးယားနိုင်ငံမှာလွှတ်တော်ဥက္ကဋ္ဌမင်းသားရန်နာရစ်ရဲ့ပြောစကားအရဆိုရင်တော့မြန်မာစစ်အစိုးရဟာဒီထိပ်သီးဆွေးနွေးပွဲကိုမြန်မာပြည်တွင်းရေးအခြေအနေတွေကြောင့်လက်ခံကျင်းပပေးနိုင်ဦးမှာမဟုတ်ဘူးလို့သဘောတူထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့လိုအတီလင်းကြေညာဖို့ကမြန်မာနိုင်ငံရဲ့အရေးကိစ္စလာဖြစ်ပြီးမြန်မာအစိုးရကမကြခင်ကိုယ်တိုင်ကြေညာပါလိမ့်မယ်လို့လည်းမင်းသားရန်နာရစ်ကပြောထားပါတယ်။ပြီးခဲ့တဲ့ဘက်က VOA မြန်မာပိုင်းနဲ့မေးမြန်းခန်းတစ်ခုမှာလည်းအင်ဒိုနီးရှားနိုင်ငံသားဤဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာမာတီနတ်တလီကာဝါကမြန်မာနိုင်ငံစစ်အစိုးရအနေနဲ့ပြည်တွင်းနိုင်ငံ၏အခြေအနေတွေကိုတိုးတက်အောင်ဦးစားပေးလှုံ့ဆော်ရအောင်မှာမို့အလှည့်ကျဥက္ကဋ္ဌရာထူးကိုမယူသေးဘူးလို့ဆုံးဖြတ်ရင်လည်းအင်ဒိုနီးရှားနိုင်ငံကနားလည်နိုင်ပါတယ်လို့ပြောကြားထားပါတယ်။အလှည့်ကျဥက္ကဋ္ဌတာဝန်ယူရေးမယူရေးဆိုတာဟာမြန်မာစစ်အစိုးရအနေနဲ့ဂျွန်လမှာလောနိုင်ငံမှာကျင်းပမယ်အာဆီယံနောက်ထပ်ဆွေးနွေးပွဲတစ်ခုမတိုင်မီကိုယ်တိုင်ပြင်ညာပေးရတော့မှာပဲဖြစ်တယ်လို့လည်းဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာကျင်းပခဲ့တဲ့ပြီးခဲ့တဲ့အပတ်ကဆွေးနွေးပွဲနောက်ပိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ။